စစ်အစိုးရလက်ထက်ကရေးဆွဲအတည်ပြုခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံချိန်စံနှုန်းတွေနဲ့မကိုက်ညီတာကြောင့်ပြင်ဆင်ဖို့အတွက် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ UNA တိုင်းရင်းသားနိုင်ငံရေးပါတီတွေဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အဲဒီဆွေးနွေးခဲ့တဲ့အထက်မှာအဓိကကတော့တမရရဲ့အခမ်းကဏ္ဍပြီးတော့လွတ်တော်အတွင်းတက်မတော်သားတွေရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတာလို့ဆွေးနွေးပွဲကိုတက်ရောက်တဲ့ Zoomi ဒီမိုကရေစီအဖွဲ့ချုပ်ကနေပြီးတော့ VOU ပြောပါတယ်။အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မန္တန္တချမ်းကပြောပြပေးပါလိမ့်မယ်ခင်ဗျာ။
NLD ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့တိုင်းရင်းသားဖွဲ့စည်းတွေနဲ့ဆွေးနွေးနေတာသတင်းသုံးပတ်ရှိခဲ့ပြီးဒီကနေ့စနေနေ့မှာထပ်ပြီးဆွေးနွေးဖို့ရှိတယ်လို့မကြသေးခင်ကတွားရောက်ခဲ့တဲ့ချက်သမရနိုင်ငံခီးစဉ်အတွင်းမှာအခုလိုပြောကြားခဲ့ပါတယ
် What shall we do? Shall we go in for amendments or shall we go in for a total rewriting of the constitution? And we have to look at the implications of both. As I mentioned earlier, amendments
ကျမတို့ဘာလုပ်တင်တယ်လဲဖွဲ့စည်းပုံကိုပြင်ဆင်တင်တယ်လားအစအဆုံးအစ်စ်ပြန်ရေးတင်တယ်လားဘာတွေရိုက်ခတ်မှုရှိလာနိုင်မလဲစတာတွေကိုလည်းထည့်ပြီးစဉ်းစားကြရမှာပါကျမပြောခဲ့ပြီးသားပါတကယ်လို့ဖွဲ့စည်းပုံကိုပြင်မယ်ဆိုရင်စစ်တပ်ရဲ့ထောက်ခံမှုရမှာဖြစ်မှာပါစစ်တပ်ကမထောက်ခံမင်းနဲ့ဖွဲ့စည်းပုံပြင်ဖို့မဖြစ်နိုင်ပါဘူးအစ်စ်ပြန်ရေးဖို့အတွက်ကန့်တန့်ထားတာမရှိပါဘူးဒါကြောင့်မလို့အစ်စ်ပြန်ရေးမယ်ဆိုရင်ဘာတွေဖြစ်လာနိုင်တယ်လဲဆိုတာကိုတည်တည်ချာချာစမ်းစစ်ကြရမှာဖြစ်ပါတယ်လွတ်တော်ကိုဖျက်သိမ်းပြရမလားကြားဖြတ်အစိုးရဖွဲ့စည်းမှာလားအဲ့ဒါဆိုရင်ဒါတွေကိုဘလို့အကောင့်ထဲပို့ကြမလဲဒါကြောင့်ကျမတို့အနေနဲ့အဖက်ဖက်ကဖြစ်နိုင်ခြေတွေကိုထည့်သွင်းစဉ်းစားကြဖို့လိုပါတယ
်ဒါကတော့ဒေါအောင်ဆန်းစုကြည်ကမကြသေးခင်ကတွားရောက်ခဲ့တဲ့ချက်သမရနိုင်ငံခီးစဉ်အတွင်းမှာပြောဆိုခဲ့တာပါဒီကနေ့ NLD ရုံးချုပ်မှာပြုလုပ်တဲ့ NLD ရဲ့ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီနဲ့ UNA ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့တို့ရဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးပွဲမှာတော့အဓိကအဖြစ်ဖွဲ့စည်းပုံထဲမှာထည့်သွင်းရေးဆွဲထားတဲ့သမရရဲ့အခမ်းကဏ္ဍပြီးတော့လွတ်တော်တွင်တက်မတော်က25ရာခိုင်နှုန်းပါဝင်နေတဲ့အပိုင်းဒါတွေကိုဘလို့ပြင်ဆင်ကြမလဲဆွေးနွေးကြတဲ့အကြောင်းကို Zoomi Democracy အဖွဲ့ချုပ်အတွင်းရေးမှူးအဖွဲ့ဝင်ဦးဇံမုံက VOE ကိုပြောပြပါဗျ။ဒ
ီကပိုင်းတော့ဒီအနာဆွေးဝေးဝေမှုဒီမှာအဲကာချိုကသမရပေါ်ရောက်နေတယ်လို့မြင်တာပေါ့ဗျာ။ဒါလည်းဆိုတော့ကာချိုကဒီစိတ်ပြေချင်းတစ်ခုခုဖြစ်တဲ့ဆိုရင်ပြောတာအနာပြန်သိမ်းလို့ရတဲ့သဘောပေါ့ဗျာအဲအဲ့လိုသဘောဆောင်တဲ့အိုက်ကြီးပါတယ်ဒါကြောင့်အခုလူရင်လူတလူပေါ့ဗျာဒီအနာသိမ်းခွင့်ရှိတယ်ပြီးတော့အဲ့လိုသမ္မတော်သားတွေကဒီ25ရာခိုင်နှုန်းယူထားတဲ့ဟာတွေပေါ့ဗျာအဲ့ဒါဒီမိုကရေစီနဲ့မကိုက်ညီဘူးလို့ကျွန်တော်ဆင်းနေတာပါ
ဒါပေမဲ့လည်းဒီကနေ့ဆွေးနွေးပွဲမှာတော့ပြင်ဆင်တဲ့အချက်တွေနဲ့ပတ်သက်ပြီးတိကျတဲ့ဆုံးဖြတ်ချက်မချနိုင်ခဲ့သေးဘူးလို့ဦးဇံမုံကဆက်ပြောပါရယ် NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့ဒီဆွေးနွေးပွဲကိုစက်တင်ဘာလ28ရက်နေ့အထိဆက်လုပ်သွားဖို့ရှိတယ်လို့ပြောဆိုခဲ့ပူပါရယ်ဒါပြင်ဒေါအောင်ဆန်းစုကြည်ဟာအခုလောလောဆယ်စင်ကာပူနိုင်ငံကိုတရဝင်၄ရက်ကြာခီးစဉ်ဖြစ်နေရောက်ရှိနေတဲ့အတွက်ဒီကနေ့ကျင်းပတဲ့အစည်းအဝေးကိုတက်ရောက်နိုင်ခဲ့ခြင်းမရှိသလို UNA အဖွဲ့ဝင်တိုင်းရင်းသားခေါင်းဆောင်တချို့ကလည်းတောင်ကြီးမှာကျင်းပနေတဲ့တိုင်းရင်းသားညီလာခံမှာရောက်ရှိနေတဲ့အတွက်တက်ရောက်နိုင်ခဲ့ကြခြင်းမရှိပါဘူးအခုလိုစစ်ဆိုးရလက်ထက်ကရေးဆွဲအတည်ပြုခဲ့တဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးကိစ္စ NLD အနေနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးလာတဲ့အဓိကအကြောင်းရင်းနဲ့ပတ်သက်လို့လည်းဦးဇံမုံကအခုလိုရှင်းပြပါဗျ။
တော့သူလည်းသူပြောသွားတာကတော့လွတ်တော်မှာပြင်ချင်တဲ့လူနဲ့မပြင်ချင်တဲ့လူနဲ့ရှင်းနေတော့လွတ်တော်မှာလည်းဘာမှလုံးလုံးမရတော့ဒီအရှင်ကလွတ်တော်ပြင်ပပေါ့ဗျာအင်အားကိုစုစည်းပြီးတော့လုံကျင်တဲ့သဘောနဲ့ကျွန်တော်တို့ကိုဖိတ်ခေါ်တာပ
ါဒီကနေ့ဆွေးနွေးပွဲကိုတော့ Zoomi Democracy အဖွဲ့ချုပ် Mon Democracy Party ချင်းတိုးတက်ရေးပါတီကမာမျိုးသားပါတီကမန်တိုးတက်ရေးပါတီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖွဲ့စည်းထားတဲ့အခြေခံဥပဒေပြင်ဆင်ရေးကော်မတီအဖွဲ့ဝင်တွေတက်ရောက်ခဲ့ကြပါတယ်ရှင်